ဒီယိုအစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ပဒရှင်များခင်ဗျာညှော်လင့်ခြင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနာနဲ့6နာရီမိနစ်30မှ8နာရီအထိ25မီတာ kilohertz 11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kilohertz 11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရဲ့ရှင်။
ဒေါက်တာရှင်များရှင်
။အာရောတెంပရာမန်လာဗန်ကျန်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရဲ့ရှင်။
ဘုရားရှင်မိတ်ဆွေများရှင်လူသားတို့အသက်ရှင်ကြီးအတွက်စားတောက်မှုမှမှန်ကန်တာတွေစားတောက်မှုအချိန်မတော်တာတွေအချက်အပြုတ်မှမှန်ကန်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်။ဒါကြောင့်ကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားတောက်နေထိုင်ပြုမှုသင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှော်လင့်ခြင်းအတမှာထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့တောတာရှင်များရှင်ဒီနေ့ပြုပြင်ပြောင်းလဲမှုများပါရှိတဲ့ပညာရေးဆိုတဲ့ကျမတို့ရဲ့အသင်းတော်ဆေးရုံမှာလူနာတွေအတွက်လှုပ်ဆောင်ပေးနေတဲ့အရာတွေအကြောင်းကိုတသက်လုံးကျင့်သုံးလာတဲ့လေ့စရိုက်တွေကိုတစ်ခဏချင်းအတွင်းမှာမပြောင်းလဲပြစ်နိုင်ကြောင်းကိုသတိရတဲ့ပြုပြင်ပြောင်းလဲရေးကိုသတိပညာရှိတဲ့အင်းချက်စဖို့မှုတွေနဲ့အဟာရနဲ့ပြည့်ဝတဲ့အရှံပဲပေါများတဲ့အစာတွေအပြင်ကောင်းကောင်းမွန်မွန်အကောင့်အထည်ဖော်နိုင်မယ်။ဒါပေမဲ့အချိန်တော့ယူရပါလိမ့်မယ်။အမှန်တကယ်တောင်းဆိုမှုမရှိခဲ့ရင်ဘယ်ပြောင်းလဲမှုကိုမှစွတ်အတင်မပြုတ်လို့သင့်ပါဘူး။စီတုပ်ဘူးတွေကိုစုံချင်းဟာကျမ်းမာရေးကိုထိခိုက်နိုင်ကြောင်းဖော်ပြပြီးအစာပြောင်းဖို့လိုအပ်ကြောင်းရှင်းပြတဲ့သင်တန်းတွေကိုလည်းပေးသင့်တယ်။ကျမတို့ရဲ့အစာအသောက်အကျင့်ဟောင်းတွေကိုစွန့်ပစ်ခဲ့တာကိုလည်းပြောပါမယ်။ဆဲလိုက်တဲ့အရက်တွေကိုကျမတို့မသုံးဆောင်ခြင်းအကြောင်းရင်းကိုလည်းရှင်းပြရမယ်။ကျမရဲ့စီးမြင်တွေကိုရှင်းရှင်းလင်းလင်းဖွင့်ပြပြီးအာဟာရရှိပြီးဘယ်အကြောင်းနဲ့ပြည့်ဝတဲ့အစာတွေပြုစုကြရမယ်။ဒီလိုပြောင်းလဲမှုဟာသူတို့အတွက်အကောင်းဆုံးဖြစ်ကြောင်းတွေးမြင်သွားဖို့အတွက်ဖြစ်တယ်။ပြုမြင်ပြောင်းလဲမှုကိုအရေးတကြီးလှုပ်ဆောင်ဖို့လိုအပ်တဲ့သိရှိဖို့ဖြစ်တယ်။အဘရဖျားသခင်ဟာသူ့ရဲ့သားသမီးတွေကိုမဆအကူညီမှုပေးပါလိမ့်မယ်။အဲ့ဒီလူတွေဟာစားနေကြဖြစ်တဲ့စီတုဘူးတွေကိုတန်းတကောင်းတန်းတကြကြွေးပြီးကြိုးစားမယ်ဆိုရင်အဲ့ဒီအစာအဟောင်းတွေကိုတန်းတကြတော့မှာမဟုတ်ဘူးအကျိုးရှိနိုင်မဟုတ်ဘူးလေရှောင်ရှားရပါမယ်ညံပြင်းပြီးအတိုင်းအဆနှဲပါတဲ့အစာတွေကိုသာသုံးဆောင်ဖို့ထောက်ခံအားပေးခြင်းပြုတဲ့သူတွေမှာဆေးဝန်တန်းတွေမပါဝင်ကြဖို့သာဝရဘုရားသခင်မဆပါစေဆေးရုံကိုလာရောက်ကြတဲ့အမျိုးသမီးအမျိုးသားတွေဟာမစားတင်တဲ့အစာတွေကိုကျိုင်းနေတဲ့ပြီးဖြစ်နေတယ်။အဲ့ဒီလူအလုံးအတွက်အခြေအမြစ်မှစပြီးရုပ်တရက်ပြောင်းလဲမှုတွေပြုလုပ်ဖို့မဖြစ်နိုင်ပါဘူး။တချို့မိသားစုတွေကလက်ခံစားသုံးနိုင်တဲ့ကျမရင်းနဲ့ညီတဲ့လူနာတွေရဲ့ကတွင်းတောင့်တမှုဟာအမျိုးမျိုးရှိတတ်တယ်။တချို့ကတော့သူတို့ရဲ့အထူးလိုအပ်ချက်တွေကိုဖြစ်စည်းပေးဖို့ကောင်းမွန်စွာချက်ပြုတ်ထားတဲ့ဟင်းသီးဟင်းရွက်ဟင်းလျာတွေကိုတောင်းဆိုကြပေမဲ့တချို့ကတော့သက်သက်လို့ဟင်းရကြောင်းအကျိုးဆက်တွေကိုခံစားနေရတဲ့အစာမကျေရောဂါတွေကိုအားပေးစကားတွေပြောဖို့လိုအပ်ပါတယ်။ခရီးရန်တို့ရဲ့မိသားစုတွေရဲ့ဘာသာရေးဆိုင်ရာဩဇာတည်ရမှုတွေမှာဆေးရုံတစ်ခုလုံးမှာလွန်မိုးစေရမယ်။လူနာတွေရဲ့ကျန်းမာရေးကိုအထောက်အကူပြုပါလိမ့်မယ်။ဒါပေမဲ့ဒီအရာအားလုံးကိုဆုတောင်းပြီးဂရုတစိုက်လှုပ်ဆောင်ကြရမှာဖြစ်တယ်။ဘုရားသခင်ဟာညှိနှိုင်းဆောင်ရွက်ရမယ်အခက်ခဲတွေမြင်တော်မူတဲ့အတွက်ကြောင့်ဖျားဆရာမတွေကိုကုညီမစားပါလိမ့်မယ်။ဖျားရှင်ဟာသူ့ရဲ့သားသမီးအားလုံးကိုချိန်တိုင်းမှာကုညီမစားနေတယ်ဆိုတဲ့အကြောင်းကို အစာအာဟာရဆိုင်ရာကြံပေးချက်ကဏ္ဍမှာကျန်းမာရေးအတွက်အကြံပေးတင်ပြလိုက်ပါတယ်ရှင်
ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါရောရဓမ္မစရာဦးတိမောင်ဆန်းမှဟောကြားဝင်ငါပြီมาဖြစ်ပါတယ်ရှင်။နာတော်တာစီရင်ခွန်အာယူကြပါစို့
။ချက်တော်တာရှင်ဓမ္မမိတ်ဆွေပေါင်းမင်္ဂလာပါ။ယခုလောမင်္ဂလာရှိတဲ့နေ့ရက်တည်းမှာတော့ရှင်ဖခင်ရဲ့ကောင်းမြတ်ခြင်းစုကျေးဇူးနဲ့ကျွန်တော်အားလုံးပြန်လဲပြီးတော့အသက်ရှင်ခွင့်ရတယ်။ကျွန်တော်အားလုံးပြန်လဲပြီးတော့ဝမ်းမြောက်ခွင့်ရတယ်။ဒါကြောင့်ဘုရားသခင်ကဆိုရှင်ကျွန်တော်ပေါ်မှာဘလောက်ထိကြီးမားတဲ့မေတ္တာနဲ့ချစ်တယ်လဲဆိုတာကိုယနေ့ကျွန်တော်အားလုံးကဆိုရှင်ခံစားရပြီးတော့တကယ်ပဲဝမ်းမြောက်စွာနဲ့ဘုရားရဲ့ဂုဏ်တော်နာမတော်ကိုချီးမွမ်းကြပါစို့ချစ်တဲ့မိတ်ဆွေပေါင်းတို့ဒီကနေ့မှလည်းပဲဆက်လက်ပြီးတော့ပေးသွားခြင်းတဲ့သတင်းစကားကတော့နာခံခြင်းเนาะနာခံခြင်းရှိဖို့သတင်းစကားကိုပေးသွားမှာဖြစ်ပါတယ်မိတ်ဆွေပေါင်းတို့ကျွန်တော်အိမ်တော်မှာတို့ရှင်ရင်လည်းပဲသားသမီးတွေကအဖေမေရဲ့စကားကိုနာခံလိုက်လျှောက်တယ်ဆိုရင်မိဘလည်းပဲဝမ်းမြောက်တယ်လို့မိသားစုလည်းပဲသိပြီးတော့တားရပါတယ်เนาะကျွန်တော်အသင်းတော်ဖွဲ့စည်းမှာလည်းပဲအသင်းတော်ရဲ့ policy အသင်းတော်ရဲ့စီကံအားလုံးကိုလိုက်လျှောက်တယ်နာခံတယ်ဆိုလို့ရှိရင်လည်းပဲအဲ့ဒီအသင်းတော်ကပုံမှန်ပြီးတော့တိုးတက်လာတယ်ပုံမှန်ပြီးတော့အောင်မြင်လာတယ်ကြီးထွားလာတယ်เนาะအသင်းတော်မှာဆိုရှင်နာခံခြင်းရှိတဲ့ခါမှာဆိုရှင်တကယ်ပဲဝမ်းမြောက်ပျော်ရွှင်စွာနဲ့အသင်းသူအသင်းသားတွေလည်းပဲတပေါင်းတစ်စီးတည်းအားဖြင့်စီလုံးကြတယ်ညီညွတ်ကြတယ်ချစ်တဲ့မိတ်ဆွေပေါင်းတို့အဲ့တော့ចောင်းမှဆိုလို့ရှိရင်လည်းပဲချမှတ်ထားတဲ့ចောင်းစီကန်းတွေကိုနာခံလိုက်လျှောက်တယ်ဆိုလို့ရှိရင်အဲ့ဒီចောင်းကဆိုရှင်ပုံမှုပြီးတော့တိုးတက်လာတဲ့အောင်မြင်လာတဲ့ပုံမှုပြီးမှကြီးထွားရှင်သန်လာကြတယ်เนาะចောင်းဆရာမတွေရောចောင်းသူចောင်းသားတွေရောပုံမှုပြီးမှတခါလည်းចောင်းတော်ကြီးမှဆိုရှင်တိုးတက်အောင်မြင်လာတာကိုတွေ့ရမယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်နေရာတိုင်းမှဆိုရှင်စီကန်းရှိတယ်စနစ်ရှိတယ်အဲ့ဒီစီကတ်တို့စီစနစ်တွေကိုကျွန်တော်ကလိုက်ရှောက်မယ်နာခံမယ်ဆိုလို့ရှိရင်တော့ပိတ်ပြီးတော့တာရတယ်ဝါပြောမယ်တကယ်ပဲဝမ်းမြောက်ရှင်လန်းကြမှာဖြစ်ပါတယ်နော်နာခံခြင်းမရှိတဲ့နေရာမှာကျွန်တော်နေတဲ့အခါမှာဆိုရှင်တော့လုံးဝအဲ့ဒီထဲမှာရောရှက်နေပြီးတော့ကျွန်တော်ဘဝအတ္တတာလည်းပဲပျော်ရွှင်ခြင်းခံစားရမှာမဟုတ်ဘူးအများအားဖြင့်ကျွန်တော်စိတ်နှောင့်ရှက်တွေဖြစ်နေမယ်အများအားဖြင့်ကျွန်တော်တို့ရဲ့အတ္တတာမှာဆိုရှင်တာယာမှုတွေပျောက်ဆုံးနေမှာဖြစ်တယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့နာခံခြင်းကဘလောက်အရေးကြီးတယ်လဲဝိပြာကျမ်းခန်းကြီး20ပိုင်းငယ်9ကရှစ်ကိုကြည့်တဲ့အခါမှာသင်တို့ဤဘုရားသခင်ထာဝရဘုရားသည်တန်ရှင်းသောကြောင့်သင်တို့သည်ကိုယ်ကိုယ်တန်ရှင်းစေ၍တန်ရှင်းခြင်းရှိကြလောငါနီနိတာရတို့ကိုကျင့်ဆောင်ရကြမည်ငါသည်သင်တို့ကိုတန်ရှင်းစေသောထာဝရဘုရားဖြစ်၏ဆိုပြီးတော့နှုတ်ကပတ်တော်ကဖော်ပြထားပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့သင်တို့ရဲ့ဘုရားသခင်ငါထာဝရဘုရားသည်တန်ရှင်းသောကြောင့်ဒီနေ့ဘုရားသခင်ကတန်ရှင်းတော်မူတဲ့ဘုရားဖြစ်တယ်။တန်ရှင်းမော်မြတ်ပြီးတော့မေတ္တာတော်ရှင်ဘုရားသခင်ဖြစ်တယ်။ဒါကြောင့်ဘုရားသခင်ကဆိုရှင်တန်ရှင်းခြင်းပါရမီနဲ့ပြည့်စုံကျွယ်ဝတဲ့ဘုရားဖြစ်တဲ့အတွက်ကြောင့်ယနေ့ကျွန်တော်တို့ကလည်းပဲကိုယ်ကိုယ်ကိုတန်ရှင်းစေရမှာဖြစ်တယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့သင်ကဘုရားရဲ့သားသမီးဖြစ်တယ်ဆိုရင်ဘုရားသားသမီးကဘာလုပ်ရမလဲ။တန်ရှင်းစင်ကြယ်ခြင်းရှိရမယ်။ဘုရားရဲ့အလိုတော်နဲ့ကိုက်ညီတဲ့အသက်တာနဲ့ကျွန်တော်တို့ကအသက်ရှင်မှာဖြစ်တယ်။ဒါကြောင့်ဘုရားသခင်ကဆိုရှင်တန်ရှင်းခြင်းရှိကြလော။ကျွန်တော်တို့မတန်ရှင်းမှုဆိုရင်ကျွန်တော်တို့နဲ့အတူဘုရားဘယ်တော့မှရှိနိုင်မှာမဟုတ်ဘူး။ဘုရားလည်းပဲကျွန်တော်တို့နဲ့အတူသွားနိုင်မှာမဟုတ်ဘူးလာနိုင်မှာမဟုတ်ဘူး။ဒီနေ့ကျွန်တော်တို့ရဲ့အသက်တာကဘုရားရဲ့သားသမီးတွေရဲ့အသက်တာကတန်ရှင်းခြင်းရှိမှသာလျှင်တန်ရှင်းတော်မူသောဘုရားသခင်ကကျွန်တော်တို့နဲ့အတူရှိနိုင်မှာဖြစ်တယ်။ကျွန်တော်တို့ကိုဆောင်မနိုင်မှာဖြစ်တယ်ကျွန်တော်တို့ကိုပို့ဆောင်လမ်းပြနိုင်မှာဖြစ်တယ်ဒါကြောင့်ဘုရားသခင်ကဆိုရှင်ပ ဘလို့မိမ့်မာခဲ့တယ်ဆိုတော့ငါနီနိတရာတို့ကိုချစ်ဆောင်ရမယ်တဲ့เนาะဖယားသခင်ရဲ့ပညာတော်ကိုကျွန်တော်ကလိုက်ရှောင်ရမယ်ဖယားရဲ့စကားကိုတသွေးမတိန်နားထောင်ရမယ်ဖယားရဲ့အလိုတော်ကိုကျွန်တော်တို့ကဆိုရှင်လွဲမစွာရှောင်လန်းဖို့မဟုတ်ပဲねဖယားရဲ့အလိုတော်ကိုတိတိကျကျမှန်မှန်ကန်ကန်နဲ့ဖယားရဲ့သားသမီးတွေကဘာလို့ရမလဲလိုက်ရှောက်ပြီးတော့အသက်ရှင်ရမှာဖြစ်တယ်ဒါကြောင့်ဖယားသခင်ကဆိုရှင်ငါနီနိတရာတို့ကိုဘာလို့ရမလဲချစ်ဆောင်ရမယ်နော်ချစ်တဲ့မိစေပေါင်းတို့ဒါကြောင့်ဖခင်ရဲ့နီးစနစ်ဖခင်ရဲ့အလိုတော်ကိုကျွန်တော်ကသွေဖယ်ပြီးတော့သွေဖီပြီးတော့ကျွန်တော်တို့အသက်ရှင်ဖို့ရန်အတွက်ဖခင်ရဲ့သားသမီးတွေမှာဒါလုံးဝလုံးဝမရှိသင့်တဲ့ဇယိုက်ဖြစ်ပါတယ်နော်ဒါကြောင့်ဖခင်ရဲ့သားသမီးတွေကဆိုရှင်ဖခင်လိုတော်နဲ့ကန့်ညီတော့အသက်တာနဲ့အသက်ရှင်ဖို့ရန်အတွက်သွာလာဖို့ရန်အတွက်နေထိုင်ဖို့ရန်အတွက်အဲ့ဒီလိုမျိုးဇယိုက်မျိုးနဲ့ကျွန်တော်ကဆိုရှင်ရှေ့ဆက်နိုင်ဖို့ရန်ကြီးကြီးပါတယ်ဒါကြောင့်ဖခင်သခင်ကတန်ရှင်းခြင်းပါရမီနဲ့ပြည့်စုံကုန်လုံးနဲ့ဖျားဖြစ်တဲ့အတွက်ကြောင့်ယနေ့ကျွန်တော်တို့ကလည်းပဲတန်ရှင်းခြင်းရှိချရမယ်တဲ့เนาะဒါကြောင့်ဖျားသခင်ကပြောလို့ဆိုတော့ငါသည်တင်တို့ကိုတန်ရှင်းစေသောဖျားဖြစ်၏เนาะထာဝရဖျားဖြစ်၏ဖျားသခင်ကဆိုရှင်ကျွန်တော်တို့ကိုအမြဲတမ်းပဲတန်ရှင်းခြင်းပါရမီနဲ့ပြည့်စုံကုန်လုံးအောင်စွန့်ဆောင်ပေးတဲ့ဖျားသခင်ဖြစ်ပါတယ်ချစ်တဲ့မိတ်ဆွေပေါ့နော်အာရနဲ့ဧဝတို့ရှင်နာခံခြင်းမရှိခဲ့တဲ့အတွက်ကြောင့်တို့ရဲ့ကျိုးလွန်ခဲ့တဲ့เนาะကျိုးလွန်ဝင့်တဲ့တတိတွေကြောင့်လောကကြီးတစ်ခုလုံးကအပြစ်တရားတွေကိုကြာရောက်ခဲ့တယ်။အားလုံးကအပြစ်တရားရဲ့အနာစာထဲမှာကျွန်တော်အားလုံးကခံစားဆန်စားနေရတယ်။ချစ်တဲ့မိစေပေါင်းတို့ဒါကြောင့်မိဦးဖာဦးဖြစ်တဲ့အာရနဲ့ဧဝရဲ့နာခံခြင်းပြက်ကွက်ခဲ့တဲ့အတွက်ကြောင့်မနာခံခဲ့တဲ့အတွက်ကြောင့်ဒီနေ့ဒီအချိုးကျေးဇူးတွေကိုကျွန်တော်ကတခါတည်းရင်ဆိုင်ပြီးတော့ခံစားနေရတဲ့ခါမှာဒီနေ့ကျွန်တော်တို့ကိုယ်တော်တိုင်ကလည်းပဲကျွန်တော်ကိုယ်တိုင်ကလည်းပဲဖယားသခင်ရဲ့စကားကိုနာမခံဘူးမလိုက်လျှောက်ဘူးဆိုရင်အဲ့ဒီကွင်းဆက်ကိုခံစားရုံနဲ့မကပဲနဲ့ဆက်လက်ပြီးတော့ကျွန်တော်တို့ကဆိုရှင်ဖယားသခင်ရဲ့သားသမီးအဖြစ်နဲ့ကျွန်တော်တို့ကဆိုရှင်အသက်ရှင်ဖို့ရန်အတွက်လုံးဝလုံးဝတော့မထိုက်တန်ဘူးချစ်တဲ့မိစေပေါင်းတို့ဒါကြောင့်ဒီနေ့မိဦးဖာဦးအာဒံနဲ့ဧဝကမနာခံခဲ့တဲ့အတွက်ကြောင့်ဒီလိုဆုံးရှုံးမှုတွေနဲ့ရင်ဆိုင်ခဲ့ရတာကိုကျွန်တော်တို့ကလက်တွေ့ခံစားနေရတဲ့ခါမှာကျွန်တော်တို့ကိုယ်တိုင်ကလည်းပဲအဲ့ဒီຢာကိုတွေ့နေမြင်နေကျွန်တော်တို့ကကိုယ်တိုင်ခံစားနေရတဲ့ခါမှာကျွန်တော်တို့ကဖရာရဲ့စကားကိုဖရာရဲ့အလိုတော်ကိုနာခံလိုက်လျှောက်အသက်ရှင်ဖို့ရန်အတွက်အရန်ရည်ကြည့်ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့မိတ်ဆွေတို့ဒါကြောင့်တမန်တော်ကိုနာခံခြင်းမှလွဲပြီးတော့စင်မှန်သောစေတောစင်ကျင်ခြင်းဆိုတာမရှိဘူးချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဖရာသခင်ရဲ့နှုတ်ကပတ်တော်ကိုကျွန်တော်ကနာခံလိုက်လျှောက်ရမယ်ဖယားသခင်ကိုကျွန်တော်ကဆိုရှင်စိတ်နှလုံးအပြည့်ဝနဲ့ချစ်တယ်ဆိုရင်ချစ်တဲ့မိတ်ဆွေဘာလို့ရမလဲဖယားသခင်ရဲ့ပညာတော်ကိုကျွန်တော်ကလိုက်လျှောက်ရမှာဖြစ်တယ်ဖယားရဲ့နှုတ်ကပတ်တော်ဖယားရဲ့ပညာတော်ကိုကျွန်တော်ကလိုက်လျှောက်သက်ရှင်ခြင်းအပြင်ဖယားသခင်ကိုတကယ်ချစ်တယ်ဆိုတာကိုကျွန်တော်ကသက်တည်ထူရမှာဖြစ်တယ်ဖယားရဲ့သားသမီးစစ်မှန်ကြောင်းကျွန်တော်ကပြသနိုင်ဖို့ရန်အတွက်ကဖယားသခင်ချမှတ်ထားသောစည်းမျဉ်းဖြစ်တဲ့ပညာတော်ကိုကျွန်တော်ကနာခံရမှာဖြစ်တယ်။သို့မှသာလည်းကျွန်တော်ကဆိုရှင်တန်ရှင်းစင်ကြတဲ့စိတ်နှလုံးသားကိုကျွန်တော်ကရရှိမှာဖြစ်ပါတယ်။ဖယားရဲ့နှုတ်ကပတ်တော်ကိုသွေးဖိတယ်။ဖယားရဲ့ပညာတော်ကိုကျွန်တော်ကဆိုရှင်မလိုက်လျှောက်ဘဲနဲ့ကိုယ့်သဘောကိုယ့်မနောနဲ့ကျွန်တော်ရဲ့အသက်တာရှင်သန်မယ်ဆိုရင်ချစ်တဲ့မိတ်ဆွေတင်းရဲ့ဘဝသက်တာကဘယ်တော့မှစင်ကြဖြောင်းမနိုင်ပဲလုံးဝတင်းကိုယ်တိုင်ကကျင့်လို့လေတင်းကိုယ်တိုင်ကလှုပ်ဆောင်လို့လေလုံးဝရနိုင်မှာမဟုတ်ဘူးဒါကြောင့်ဒီနေ့ကျွန်တော်ရအသက်တာမှာဆိုရှင်ဖခင်ရဲ့အလိုတော်ကိုလိုက်လျှောက်ပြီးတော့အသက်ရှင်ဖို့ရန်အတွက်အရေးကြီးပါတယ်ဒါကြောင့်ဖခင်သခင်ကိုအမှန်အကန်ကျွန်တော်ကဆိုရှင်ချစ်ကြောက်တဲ့သူလို့ကိုယ့်ကိုယ်ကိုသူကျွန်တော်ဖခင်သားသမီးပေးတာပါတယ်လို့ကျွန်တော်ကဆိုရှင်ထဲထဲဝါဝါနဲ့ပြောချင်တယ်ဆိုရင်ကျွန်တော်ဘာလို့ရမလဲဖခင်ရဲ့ပညာတော်တစ်စုံတစ်ခုကိုမြကျွန်တော်တို့ကလုံးဝလုံးဝဆက်လက်ပြီးတော့ချိုးဖောက်ဖို့ရန်အတွက်လုံးဝမလုပ်သင့်ဘူး။တော့မချိုးဖောက်သင့်ဘူးချစ်တဲ့မိတ်ဆွေပေါင်းတို့။ဒါကြောင့်ဘုရားသခင်ရဲ့သားသမီးပိတပါတယ်ဆိုပြီးတော့ယနေ့ကျွန်တော်ကဆိုရှင်ထက်ထဲဝါဝါနဲ့ကျွန်တော်ကဆိုရှင်ကိုယ့်ကိုယ်သူဝင့်ကြွားနိုင်ဖို့ရန်အတွက်ကဘုရားရဲ့အလိုတော်တိုင်းလိုက်လျှောက်ပြီးတော့အသက်ရှင်ဖို့ရန်အတွက်အရန်ကြီးကြည့်ပါတယ်မိတ်ဆွေပေါင်းတို့။ဒါကြောင့်ကျွန်တော်တို့လူဖြစ်တဲ့ခါမှဆိုရှင်အပြစ်ကျိုးလို့မိမယ်ဆိုရင်အဓိကပါပဲလေကျွန်တော်တို့ကိုပညာတော်အောက်မှာဆိုချင်ရှုတ်ချခြင်းခံရတဲ့အတွက်ကြောင့်ကျွန်တော်ကအပြည့်ရဲ့ချိန်နှောင်ခြင်းကိုကျွန်တော်ကခံရပြီးတော့အဲ့ဒီဝင်တုတ်ကြီးကိုကျွန်တော်ကထမ်းနေရတာဖြစ်ပါတယ်။ကျွန် ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်တို့ကအပြည့်ဝင်တို့ကိုဒန်းနေရတဲ့ခါမှာကျွန်တော်တို့ကိုယ်တိုင်ကယုံပြီးတော့အဲ့ဒီအပြည့်ဝင်တို့ကနေမှလွတ်ဖို့ရန်အတွက်ကျွန်တော်ကဘယ်လိုမှယုံကန်ဖို့ဆိုတာမလွယ်ကူပါဘူးချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်နှုတ်ကပတ်တော်ကဆိုရှင်ထာဝရဘုရားကြီးတရားတော်သည်စုံလင်သည်ဖြစ်၍စိတ်ဝိညာဉ်ကိုပြုပြင်တတ်၏ဒီနေ့ဘုရားသခင်ရဲ့နှုတ်ကပတ်တော်ဘုရားရဲ့အလိုတော်သည်စုံလင်တဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့စိတ်ဝိညာဉ်ကိုပြုပြင်မွမ်းမံပေးနေတာဖြစ်ပါတယ်ကျွန်တော်အားလုံးကိုဘုရားသခင်ကတန်ရှင်းစင်ကြယ်တဲ့အသက်တာနဲ့ရှင်တန်နိုင်မှုရတဲ့ဘုရားရဲ့အလိုတော်ကကျွန်တော်တို့ကိုအမြဲတမ်းပဲဆောင်မပို့ဆောင်နေတာဖြစ်ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်တို့ရဲ့အသက်တာမှာနာခံခြင်းအပြင်ကိုယ်စိတ်နှလုံးသုံးပါးစလုံးကိုတန်ရှင်းစေခြင်းစင်ကြယ်ခြင်းတို့ရောက်မှာဖြစ်ပါတယ်နာခံခြင်းမရှိရင်ကျွန်တော်တို့ရဲ့အသက်တာမှာကိုယ်စိတ်နှလုံးသုံးပါးစလုံးကဘယ်လို့မှတန်ရှင်းစင်ကြယ်ခြင်းကိုရောက်နိုင်မှာမဟုတ်ဘူးချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ကတော့ရှင်ဖခင်သခင်ကိုကျွန်တော်ဘလောက်ယုံကြည်တယ်လဲဖခင်ရဲ့တာသမီအဖြစ်ကျွန်တော်ရဲ့ဘဝသက်တာမှာဘလို့နည်းအဖြစ်အသက်ရှင်နေတယ်လဲဆိုတာကိုဒီနေ့ကိုယ့်ကိုယ်သူပြန်လှည့်ပြီးတော့စဉ်းစားပါကိုယ့်ကိုယ်သူပြန်လှည့်ပြီးတော့မေးခွန်းထုတ်ကြည့်ပါကိုယ့်ကိုယ်သူပြန်ပြီးတော့ကြိတ်ပါချစ်တဲ့မိတ်ဆွေပေါင်းတို့ငါဟာဖခင်ရဲ့တာသမီဖြစ်ရလားဖခင်ရဲ့တာသမီဖြစ်တယ်ဆိုရင်ကျွန်တော်တို့ကဖခင်ရဲ့စကားတော်ကိုတသွေမတိန်လျှောက်နာခံရမှာဖြစ်ပါတယ်။နာခံခြင်းအပြင်ကျွန်တော်ကဆိုရှင်တန်ရှင်းစင်ကြယ်ခြင်းတို့ရောက်မှာဖြစ်ပါတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာအားလုံးကဖခင်ရဲ့တာသမီတွေကဖခင်သခင်ယေရှုခရစ်တော်ကိုမျှော်လင့်နေတဲ့တာသမီတွေဖြစ်ကြတယ်။အဲတော့မျှော်လင့်နေတဲ့တာသမီတွေကဆိုရှင်ယေရှုခရစ်တော်ရဲ့ဖခင်ယေရှုခရစ်တော်ဖခင်ရဲ့တာသမီတကယ်အစ်စ်မှန်အဖြစ်မျော်လင့်တဲ့တာသမီများဖြစ်ကြရလားဆိုတာဒီနေ့ကျွန်တော်ကဖခင်ရဲ့စကားကိုဘလောက်နားထောင်တယ်ဖခင်ရဲ့လူတော်ကိုဘလောက်လိုက်လျှောက်တယ်ဖခင်ရဲ့ပညာတော်တိုင်းကျွန်တော်တို့အားလုံးကဆိုရှင်ဘလောက်ထိကြင့်ကြံပြီးတော့အသက်ရှင်တယ်ဆိုတဲ့ပုံမှာမူတည်တဲ့ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်နားထောင်ခြင်းဟာကျွန်တော်တို့အတွက်လုံးဝအကျိုးရောက်သွားစရာအကြောင်းတစိုးတစိမ့်မှမရှိဘူးချစ်တဲ့မိတ်ဆွေပေါင်းတို့နားထောင်ခြင်းမရှိဘဲနဲ့နာခံခြင်းကိုညှင်းပယ်ပြီးတော့မနာခံခြင်းကိုကျွန်တော်ကတို့ရှင်ရွေးချယ်ခဲ့တဲ့အတွက်ကြောင့်အာရန်နဲ့အေဝါကကျွန်တော်တို့ရဲ့မိအိုးဖာဦးကျွန်တော်လောကမှာလို့ရှင်အကုန်လုံးကိုရှုံ့နှိမ်စေခဲ့တယ်။ဒါပေမဲ့လည်းချစ်တဲ့မိတ်ဆွေပေါင်းတို့ခရစ်တော်အားဖြင့်ဒီနေ့ကျွန်တော်ကတို့ရှင်ဖခင်သားသမီးအဖြစ်ပြန်လည်ပြီးတော့ကျွန်တော်ကတို့ရှင်အခွင့်အရေးသူပြန်လည်ရရှိခဲ့တဲ့ခါမှာအဲ့ဒီအတွက်ကြောင့်ဒီနေ့ကျွန်တော်ကတို့ရှင်ဖခင်ရဲ့စကားကိုနာခံလိုက်လျှောက်ခြင်းအပြင်အသက်တာကိုကျွန်တော်ရှင်တန်ကြရအောင်။ဒီနေ့ချစ်တဲ့မိတ်ဆွေများဖယားသခင်ရဲ့တာသမီဖြစ်ရတော့ခွင့်ဟာတကယ်မွန်မြတ်ပါတယ်မွန်မြတ်လာတဲ့ကိုယ့်ရဲ့เนาะဇာတိမှန်ကိုကျွန်တော်ကဗလဲဘာအဖြစ်တည်ပြမလဲဖယားရဲ့စကားကိုနားခံခြင်းဖယားရဲ့လူတော်ကိုလိုက်လျှောက်ခြင်းဖယားရဲ့ပညာတော်အတိုင်းကျွန်တော်ရဲ့တက်တာကိုကျင့်ဆောင်ခြင်းအပြင်ယနေ့ကျွန်တော်ကဆိုရှင်ဖယားရဲ့တာသမီမှန်ကန်ပါတယ်ဆိုတာကိုကျွန်တော်ကတက်သိထူရမှာဖြစ်တယ်ဒါကြောင့်ဖယားရဲ့လူတော်ကိုလိုက်လျှောက်တဲ့တာသမီတွေကဖယားသခင်ကတန်ရှင်းစင်ကြယ်ခြင်းအရာကိုကျွန်တော်ကိုဘုရားကသုံးလောင်းချပေးပြီးတော့ကျွန်တော်ရသက်တာမှာဆိုရှင်ဘုရားရဘုန်းတော်ကိုဆက်လိုက်ပြီးတော့ထင်ရှားနိုင်မှာဖြစ်ပါတယ်။ဒါကြောင့်ချစ်တဲ့မိတ်ဆွေများအားလုံးဒီနေ့ကျွန်တော်ရအသက်တာမှာဆိုရှင်ဘုရားသခင်ရှေ့တော်မှာစင်ကြယ်တန်ရှင်းစင်ကြယ်ခြင်းအသက်တာနဲ့ရှင်သန်နိုင်ခြင်းအဖို့လုံကဘုရားသခင်ရအလိုတော်ကိုပြည့်ဝနာခံခြင်းအပြင်ကျွန်တော်နေ့စဉ်နဲ့ရက်မြကျွန်တော်တို့အားလုံးကဆိုရှင်အသက်တာကိုရှင်သန်ခြင်းအပြင်ကျွန်တော်ရအသက်တာကအမြဲတမ်းပဲရှင်လန်းဝမ်းမြောက်နေကြမှာဖြစ်တယ်။ဒီနေ့ကျွန်တော်ရအသက်တာကိုပြန်လှည့်ပြီးတော့စမ်းစစ်ပြီးတော့ဘုရားသခင်ရအလိုတော်ဘုရားရစကားတော်ကိုနာခံခြင်းအဖြစ်ချစ်တဲ့မိတ်ဆွေများတကယ်ပဲဘုရားသခင်ပထမလာတော့စင်ကြယ်တန်ရှင်ခြင်းပါရမီသည်သင်တို့ပေါ်မှာတည်ရောက်ပြီးတော့အမြဲတမ်းပဲဝမ်းမြောက်ပျော်ရွှင်စွာနဲ့ဘုရားရဂုဏနာမတော်ကိုမျက်ချီမှန်းရေတွက်အသက်ရှင်နိုင်ကြတဲ့ဓမ္မမိတ်ဆွေများအသီးသီးဖြစ်ကြပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်။ချစ်တဲ့မိတ်ဆွေများအားလုံးကိုပါရောက်ကောင်းချီးမွမ်းပါစေ
။စင်ကြယ်ဖို့ရာယေရှုခြံတော်ရောက်ပြီလား။ဘုငယ်သွေးရောလားစင်ကြောပြီလား။ကဲယူနာတော်စိတ်ချယုံကြည်နေပြီလား။ဘုငယ်သွေးရောလားစင်ကြောပြီလား။ဘုဘငယ်ဘွေရောမြေJesus, I pray on you. Be with you, we love you this day.
ရှင်များအားလုံးမင်္ဂလာပါရှင်။ခုချိန်မှာသောတာရှင်များတွင်စံပြအိမ်အောင်ဆိုတဲ့စာအုပ်ထဲကကောင်းကင်ဘုံ၏ပျော်ရွှင်မှုများဆုံးရှုံးဖွယ်ရာရှိခြင်းဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးခြင်းပါတယ်ရှင်။သောတာရှင်များရှင်။လူနှစ်ဦးဟာသဘောမတူလျင်ပေါင်းဖော်၍ခီးသွားနိုင်သလို။မြေကြီးပေါ်မှာတင်တို့တွင်နှစ်ယောက်သည်သဘောချင်းတူ၍ဆူတောင်းသမျှသောဆုတို့ကိုကောင်းကင်ဘုံ၌ရှိတော်မူသောငါ၏ခမဲတော်သည်ပေးတော်မူလတံ။ထူချားတဲ့မြင်ကွင်းပါလားရင်းရင်းနီးနီးဆုံးဖက်ထိမ်းများထားတဲ့လင်းနဲ့များနှစ်ဦးတွေတူဦးကစိတ်ပါလက်ပါဆူတောင်းပတနာပြုစဉ်ကြံတူဦးကဂယုမဆိုင်ဖဲအမှုမဲ့အမတ်မဲ့နေနေတယ်တူဦးကထาวရအသက်ရရှိရန်နီလန်းကိုရှာဖွေနေတဲ့အချိန်ကြံတူဦးဟာတေချင်းတို့ပို့တဲ့ကျဲသောလမ်းမှာရက်တည်နေတယ်ပြောင်းလဲခြင်းမရှိတဲ့ပုံကိုယ်တွေနဲ့ဆုံးဖက်ထိမ်းများတဲ့အတွေ့ရာပေါင်းများစွာသောသူတို့ဟာခရစ်တော်နဲ့ကောင်းကင်ဘုံကိုဆုံးရှုံးကြတယ်။သူတို့ဟာတည်တက်တဲ့လူတော်ဘာကိုအိမ်တော်ဖက်အနေဖြင့်ရရှိရန်ပုံမူလူလာကြတဲ့အခါခရစ်တော်ရဲ့မေတ္တာနဲ့မိတ္တာရာဖွဲ့ခြင်းလဲတန်မှုမရှိတော့ပါဘူး။မျက်နှာဖွဲ့သောကယ်တင်ရှင်ကိုမချစ်မနစ်တတ်တဲ့သူအတွေ့ကောင်းကင်ဘုံဆိုင်ရာပျော်ရွှင်မှုများကိုအနစ်နာခံကြတဲ့အခါကောင်းကင်ဘုံကိုအထင်သေး၍လား။မယုံကြည်သောသူတို့နဲ့ထိမ်းများဆုံးဖက်ခြင်းဟာတင့်ကိုယ်ကိုစာတန်ရဲ့နည်းမြေပေါ်မှာနေရာချထားခြင်းဖြစ်တယ်။ဒီလိုပြုလုပ်ခြင်းအပြင်တင်ဟာတရှင်သောဝိညာဉ်တော်ကိုစိတ်နာစေပြီးသူ့ရဲ့ကွက်ကဆောက်ရှောက်မှုကိုအဆုံးခံရတယ်။ထာဝရအသက်ရရှိမှုအတွေ့တိုက်ပွဲဝင်ရမှာဒီလိုကြောက်မဲ့ဖွယ်အနောက်ရှက်များတင့်ရဲ့လန်ခီးတွင်ရှိသင့်ပါသလား။တင့်ကိုယ်ကိုမိကြည့်ပါ။မယုံကြည်သောကျမရဲ့ယောက်ျားဟာကျမရဲ့အကြံစီတွေကိုယေရှုထံတော်မှတခြားသူလမ်းပြောင်းသွားစေရန်ပြုလုပ်မှာမဟုတ်ပါလား။သူဟာဖခင်သခင်ထဲအပျော်ပါးကိုပုံမှန်နှစ်သက်သဘောကျတယ်။သူနှစ်သက်သဘောကျတဲ့အရာတွေကိုကျမအနေဖြင့်နှစ်သက်သဘောကျစေရန်သူဆောင်ရွက်လိမ့်မှာမဟုတ်ပါလား။ထာဝရအသက်စီတို့ပို့ဆောင်တဲ့လမ်းဟာမတ်ဆောက်ပြီးကျန်နေတယ်။ဒီလမ်းမှာလျှောက်တဲ့အခါတင့်ရဲ့တိုးတက်မှုကိုအနောက်ရှက်ဖြစ်စေမယ့်အပိုးဝန်ထုတ်များကိုမတည်ပါနဲ့။လူတို့ရဲ့ချစ်ချင်းကိုစိတ်နှလုံးအနေဖြင့်တန်တားမြုံမှန်းနေ။ဒါပေမဲ့လူသားတွေရဲ့ချစ်ချင်းဟာယေရှုရှင်မြတ်တာတော်နေရာကိုအစားထိုးရန်ခိုင်လုံတင်းသလောက်ခိုင်လုံခြင်းမရှိပါဘူး။ဇနီးနေဖြင့်ဘဝသက်တာရဲ့ဆိုးရိမ်မှုများတာဝန်များနဲ့ဝန်ထမ်းချင်းများကိုရင်ဆိုင်ရန်သူမရဲ့ကယ်တင်ရှင်ထံမှသာဉာဏ်ပညာခွန်အားနဲ့ကျေးဇူးတော်ကိုတွေ့ရှိရယူနိုင်တယ်။ကိုရောအားသူမရဲ့ခွန်အားဖြင့်လမ်းပြဖြစ်စေတဲ့အမျိုးသမီးအနေဖြင့်မိမိကိုယ်ကိုမြည်သည့်မြည်ကြီးဆိုင်ရာမိတ်ဆွေအားအံ့နံခြင်းမပြုမီခရစ်တော်အားစက္ကတ်ထားပါစေ။ဒါအပြင်ဒီအစီအစဉ်ရဲ့အတိုက်အခံဖြစ်တဲ့တခြားမြည်သည့်ယင်းနီးဆက်ဆံမှုများမရှိသင့်ပါဘူး။စိတ်မှန်တဲ့ပျော်ရွှင်မှုကိုလိုလားတဲ့သူဟာသူတို့ပိုင်ပစ္စည်းနဲ့သူတို့လောက်ကင်သမျှသောအလောက်ကင်များပေါ်သို့ဖျားသခင်ရဲ့ကောင်းကြီးမှုရည်တွန်းလောင်းမှုရရှိမယ်။ဖျားသခင်ရဲ့စကားတော်ကိုနားမထောင်သောကြောင့်သာလေစိတ်နှလုံးများနဲ့အိမ်တော်များဟာစိတ်ဆင်းရဲခြင်းနဲ့ပြေဝလည်းရှိပါတယ်။ကျွန်တို့ရဲ့ညီမတော်အကွဲအကားများဘယ်သောအခါမှရုပ်သိမ်းသွားခြင်းမရှိတဲ့အိမ်တော်မျိုးကိုအလိုရှိမယ်ဆိုရင်တင့်အနေဖြင့်ဖျားသခင်ရဲ့ရန်သူဖြစ်တော်သူနဲ့ဆုံဖဲ့ထိမ်းများခြင်းမပြုပါနဲ့။နားဆင်ခဲ့ကြတဲ့တောတရှင်များအားလုံးပေါ်ဖဖျားရှင်ကောင်းကြီးပေးပါစေရှင
်။ဝိညာဉ်များစွာလင်းလေးရအောင်ဝဲလေလိုင်းနံကအသံများလွင်ပေးနေတယ်ဝိညာဉ်တိုင်းကိုဖျားရှင်ချစ်ပါတယ်
တ်ရှင်များရှင်ကျမတို့ရဲ့ဓာတ်ရိုက်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒားအလုံးဟာအခမဲ့တင်ဒားတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင
်ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွင်းနိုင်ပါတယ်။ဒါ့ဒိတော့အတန်းစာပေးစာဥထာဏနာကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalaewngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့ဒိတော့အတန်းစာပေးစာဥထာဏနာကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
တော်တော်ရှင်များရှင်ညိုလင်းချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးအနေနဲ့39963 88 8669တို့ဆက်သွယ်မြင်မြင်နိုင်ပါတယ်ရှင်
။တော်တော်ရှင်များရှင် KSTA အာကခွန်ကျွန်းမှာAWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ